ាន់ក្នុងដំណើររបស់យើងដើម្បីបង្កើតសហជីពឲ្យកាន់តែល្អឡើង
ទោះបីមានកន្លែងប្រវត្តិសាស្ត្រជាច្រើននៅទីក្រុងក៏ដោយលោកអូបាម៉ាបានជ្រើសរើសស្រុកភូលមែនធ្វើជាវិមានជាតិលើកដំបូងក្នុងទីក្រុងឈីកាហ្គោ
លោកអ្នកនាងជាទីមេត្រីលោកអ្នកកំពុងស្ដាប់ការផ្សាយផ្ទាល់របស់វិទ្យុសំឡេងសហរដ្ឋអាមេរិកពីរដ្ឋធានី Washington នៅក្នុងកម្មវិធី30នាទីចុងក្រោយបន្ទាប់ពីព័ត៌មានអន្តរជាតិព្រឹកស្ដាយើងខ្ញុំសូមជូនកម្មវិធីតូរ៉ន្ត្រីប្រចាំខែរបស់យើងខ្ញុំឈ្មោះ Music with Manny and Mori ដែលរៀបរៀងឡើងដោយនាង Manyland ហើយនិងនាង Mori Van តែមុននឹងបានកំសាន្តជាមួយកម្មវិធីនេះលោកឈឹមសមេតសូមជូនដើមរឿងនៃព័ត៌មានសំខាន់ៗលើកទី2
នៅក្នុងសន្ទរកថាប្រចាំសប្តាហ៍របស់លោកតាមវិទ្យុលោកប្រធានាធិបតីអូបាម៉ាមានប្រសាសន៍ការពៀប្រាក់បៀវត្សក្រុមអ្នកធ្វើការងារអាមេរិកក្រុមប្រឹក្សាសិទ្ធិមនុស្សអង្គការសហប្រជាជាតិនឹងធ្វើការប្រឆាំងនឹងភាពជ្រុលនិយមប្រកបដោយហិង្សាសហរដ្ឋអាមេរិកនិយាយថាលោកអាសាត់មិនអាចជាផ្នែកមួយនៃអនាគតប្រទេសសេរីបានទេ
បន្តមកទៀតលោកឈឹមសមេតសូមជូនព័ត៌មានអន្តរជាតិពិស្ដាលើកទី2បាទសូមអញ្ជើញលោក
អរគុណនៅក្នុងសន្ទរកថាប្រចាំសប្តាហ៍របស់លោកតាមវិទ្យុលោកប្រធានាធិបតីសហរដ្ឋអាមេរិកបារ៉ាអូបាម៉ាបានគូសបញ្ជាក់ការជឿនលឿនដែលបានធ្វើឲ្យមានដើម្បីការពារពួកអ្នកប្រើប្រាស់គ្រឿងឧបភោគបរិភោគអាមេរិកចាប់តាំងពីលោកបានចុះហត្ថលេខាលើកំណែទម្រង់ Wall Street ឲ្យទៅជាច្បាប់កាលពី5ឆ្នាំមុននេះដោយមានរួមបញ្ចូលវិធានការសំខាន់ថ្មីមួយចាត់ដោយការិយាល័យការពារហិរញ្ញវត្ថុពួកអ្នកប្រើប្រាស់គ្រឿងឧបភោគបរិភោគដែលភាសាអង់គ្លេសហៅថា Consumer Financial Protection Bureau ដែលជាការិយាល័យឯករាជ្យកាលពីពេលមុននេះក្នុងសប្តាហ៍នេះដើម្បីបញ្ជាក់កុំឲ្យមានការរំលោភនៅក្នុងការឲ្យប្រាក់ខ្ចីនៅថ្ងៃបើកប្រាក់បៀវត្សលោកប្រធានាធិបតីបានគូសបញ្ជាក់អំពីការបដិញ្ញារបស់លោកក្នុងការប្រយុទ្ធដើម្បីជំរុញសេដ្ឋកិច្ចក្រុមជនឋានៈកណ្ដាលឲ្យជឿនលឿនទៅមុខនិងធ្វើឲ្យប្រកបប្រជាថាមនុស្សគ្រប់គ្នាដែលឧស្សាហ៍ធ្វើការងារអាចជឿនលឿនទៅមុខបាននៅពេលប្រឆាំងនឹងការប៉ុនប៉ងដោយពួកសាធារណរដ្ឋក្នុងការធ្វើឲ្យការិយាល័យ CFPB ខ្សោយហើយផ្ដល់ការសម្រាប់ពន្ធដារច្រើនឲ្យដល់ជនជាតិអាមេរិកមានធនធានច្រើនបំផុតដោយលះបង់ចោលក្រុមជនជាតិអាមេរិកឋានៈកណ្ដាលក្រុមប្រឹក្សាសិទ្ធិមនុស្សរបស់អង្គការសហប្រជាជាតិបានបញ្ចប់ការប្រជុំថ្មីបំផុតរបស់ខ្លួនជាមួយការបដិញ្ញាថានឹងទប់ទល់នឹងភាពជ្រុលនិយមប្រកបដោយហិង្សាសហរដ្ឋអាមេរិកនិយាយថាប្រទេសជាតិ77បានចុះថ្លែងការណ៍លើសេចក្តីថ្លែងការណ៍មួយឧបត្ថម្ភជុំផ្ដាំដោយសហរដ្ឋអាមេរិកដើម្បីទប់ទល់នឹងភាពជ្រុលនិយមនៅពេលដែលការពារសិទ្ធិមនុស្សនិងសេរីភាពផងដែរក្រុមប្រឹក្សាសិទ្ធិមនុស្សអង្គការសហប្រជាជាតិដែលប្រជុំ 3-4 ដងក្នុងមួយឆ្នាំបានចេញផ្សាយសេចក្តីថ្លែងការណ៍មួយចំនួនកាលពីថ្ងៃសុក្រតាក់ទិននឹងប្រទេសនានាក្នុងពិភពលោកក្នុងឆ្នាំទី5បន្តគ្នាក្រុមប្រឹក្សានេះបានអនុម័តសេចក្តីសម្រេចចិត្តមួយគូសបញ្ជាក់ស្ថានភាពសិទ្ធិមនុស្សក្នុងប្រទេសអ៊ីរ៉ង់និងបន្តអនុម័តជាថ្មីឲ្យអ្នករាយការណ៍ពិសេសទទួលបន្ទុកកិច្ចការសិទ្ធិមនុស្សក្នុងប្រទេសអ៊ីរ៉ង់ក្រុមប្រឹក្សានេះក៏បានបន្តអនុម័តជាថ្មីឲ្យអ្នករាយការណ៍ពិសេសសម្រាប់ប្រទេសកូរ៉េខាងជើងនិងប្រទេសភូមាផងដែរកាពីថ្ងៃសុក្ររដ្ឋបាលអូបាម៉ាបាននិយាយជាថ្មីទៀតអំពីគោលនយោបាយយូរយារមកហើយរបស់ខ្លួនដែលថាលោកប្រធានាធិបតីសេរីបាសាអាឡាសាត់មិនអាចជាផ្នែកមួយនៃដំណោះស្រាយនយោបាយទេកាពីថ្ងៃប្រហោះលោកអាសាត់បាននិយាយប្រាប់ទូរទស្សន៍អាមេរិក CBS ថាលោកបើកចំហដល់ការសន្ទនាមួយជាមួយសហរដ្ឋអាមេរិកក៏ប៉ុន្តែលោកបានថ្លែងថាការសន្ទនាគ្នានេះត្រូវតែផ្អែកលើការគោរពគ្នាទៅវិញទៅមកលោក Jeff Radke អ្នកនាំពាក្យក្រសួងការបរទេសសហរដ្ឋអាមេរិកបាននិយាយថាប្រធានាធិបតីនៃប្រទេសសេរីនិងពួកសហការីជិតស្និទ្ធរបស់លោកមានដៃប្រឡាក់ឈាមលោក Radke បាននិយាយថាពួកគេត្រូវតែបង្ហាញថាពួកគេចង់បើកធ្វើកិច្ចចរចាមានន័យជាមួយនឹងក្រុមប្រឆាំង លោករ៉ាត់គីបាននិយាយថាលោកអាសាត់មានសមត្ថភាពបញ្ឈប់ការធ្វើទារុណកម្មនិងការសម្លាប់មនុស្សជាប្រព័ន្ធអំពើហិង្សាខាងកាមតណ្ហាការចាប់ឃុំឃាំងការទម្លាក់គ្រាប់បែកធុងការវាយប្រហារតាមអាកាសនិងការវាយប្រហារដោយសារធាតុក្លូរីនលោកអាចឈប់ច្រានចោលការអំពាវនាវរបស់ប្រជារាស្ត្រលោកឲ្យមានកំណែទម្រង់ក្នុងសេរីភាពនិងភាពថ្លៃថ្នូរខ្ញុំយល់ថាទាំងនេះមានភាពច្បាស់លាស់អំពីអ្វីដែលត្រូវការឲ្យកាត់មានឡើងសម្រាប់ការជឿនលឿននៅក្នុងប្រទេសសេរីកងទ័ពជើងទឹកនៃប្រទេសអារ៉ាប៊ីសាអូឌីតបានជម្លៀសពួកអ្នកការទូតបរទេសរាប់សិបនាក់ពីប្រទេសយេម៉ែនក្នុងទ្វីបអាហ្វ្រិកដែលមានវិបត្តិដោយមានរួមបញ្ចូលទាំងអ្នកការទូតអារ៉ាប៊ីសាអូឌីតផងដែរនេះបើតាមសេចក្តីរាយការណ៍របស់ទូតរដ្ឋនៃប្រទេសអារ៉ាប៊ីសាអូឌីតនៅថ្ងៃសៅរ៍នេះពួកអ្នកការទូតទាំងនេះបានត្រូវដឹកពីក្រុងកំពង់ផែអាដិននៅប៉ែកខាងត្បូងនៃប្រទេសយេម៉ែនទៅកាន់កំពង់ផែជេដដានៃសមុទ្រខ្មៅរបស់ប្រទេសអារ៉ាប៊ីសាអូឌីតការជម្លៀសពួកអ្នកការទូតទាំងនេះមានធ្វើឡើងនៅពេលមានការប្រយុទ្ធគ្នាដល់ប្រឡាយនៅក្នុងទីក្រុងអាដិនរវាងពួកអ្នកគាំទ្រនិងពួកអ្នកប្រឆាំងនឹងលោកប្រធានាធិបតីអាប់រ៉ាប៊ូមាន់ស៊ូហាឌីដែលបានគេចខ្លួនចេញពីប្រទេសកាលពីពេលថ្មីៗនេះ
តោះទៅនេះគឺកម្មវិធី Music with Mani and Mori ឬប្រែថាតូរ្យតន្ត្រីជាមួយនាងម៉ានីនិងនាងម៉ូរី VOA ផ្សាយជូនកម្មវិធីនេះម្ដងក្នុងមួយខែគឺរាល់ថ្ងៃសៅរ៍សប្ដាហ៍ទី4ជារៀងរាល់ខែនៅក្នុងកម្មវិធីលើកនេះយើងខ្ញុំនឹងនាំមកជូននៅបទចម្រៀង3បទដែលស្ថិតនៅក្នុងតារាង Billboard Hot 100ក្នុងខែមីនានេះកម្មវិធីនេះរៀបរៀងឡើងដោយនាងលីម៉ូរីវ៉ាន់និងនាងឯកម៉ានីឡែននៃ VOA សូមអញ្ជើញលោកអ្នកនាងរីករាយកំសាន្តជាមួយនឹងកម្មវិធីនេះដូចតទៅ
កម្មវិធី Music with Mani and Mori សូមស្វាគមន៍ប្រិយមិត្តខ្ញុំ Mani
ហើយខ្ញុំ Mori កម្មវិធី Music with Mani and Mori ឬតន្ត្រីជាមួយ Mani និង Mori មានផ្សាយម្ដងក្នុងមួយខែហើយនៅក្នុងកម្មវិធីលើកនេះយើងខ្ញុំនឹងនាំមកជូននៅបទចម្រៀងដែលពួកយើងចូលចិត្ត3បទដែលបទចម្រៀងទាំងនោះស្ថិតនៅក្នុងតារាង Billboard Hot 100នៅក្នុងខែមីនានេះ
ជាដំបូងនេះគឺបទ Thinking Out Loud ដែលច្រៀងដោយអ្នកចម្រៀងឈ្មោះ Ed Sheeran បាននេះបានចេញនៅសហរដ្ឋអាមេរិកនៅខែកញ្ញាឆ្នាំ2014សម្រាប់ខ្ញុំចម្រៀងនេះមិនមែនគ្រាន់តែជាបទស្នេហាប៉ុណ្ណោះទេបទនេះគឺរៀបរាប់អំពីការសារភាពរបស់បុរសម្នាក់ចំពោះគូស្នេហ៍របស់គាត់ទៀតផងបុរសនោះប្រាប់គូស្នេហ៍របស់គាត់ថាគ្មានថ្ងៃណាដែលថាគាត់មិនស្រឡាញ់នាងនោះឡើយគឺស្រឡាញ់រាល់ថ្ងៃ
When your legs don't work like they used to before And I can't sweep you off of your feetWill your mouth still remember the taste of my love? Will your eyes still smile from your cheeks? Darling, I will be loving you till we're 70. Baby, my heart could still fall as hard at 23.my head
cares all but gone and my memory fades. And the crowds don't remember my name. When my hands don't play the strings the same way, I know you will still love me the same. Cause honey, your soul could never grow.
បទរំបាញ់មិញពិតជាមានអត្ថន័យល្អមែនហើយចំណែកឯបទទី2នេះវិញគឺជាបទរបស់ក្រុមតន្ត្រី Maroon 5ទៀតហើយចម្រៀងរបស់ក្រុមនេះបានជាប់ក្នុងចំណោមចម្រៀងល្បីបំផុត3បទនៃតារាង Billboard Hot 100បទនេះមានចំណងជើងថា Sugar ដែលចេញនៅខែមករាឆ្នាំ2015នេះបទ Sugar គឺរៀបរាប់អំពីបុរសម្នាក់ដែលសុំភាពផ្អែមល្ហែមពីគូស្នេហ៍របស់គាត់គឺផ្អែមដូចជាស្ករអញ្ចឹងគាត់ចង់ឲ្យគូស្នេហ៍របស់គាត់នឹងផ្ដល់ភាពផ្អែមល្ហែមដល់គាត់គ្រប់ពេល Love Me Like You Do ច្រៀងដោយអ្នកចម្រៀង Ellie Goulding បាននេះក៏ចេញនៅខែមករាឆ្នាំ2015នេះផងដែរ បើសិនជាបទនេះធ្វើឲ្យលោកអ្នកមានអារម្មណ៍ដូចជាធ្លាប់បានស្ដាប់នៅឯណាម្ដងនោះគឺពិតជាត្រឹមត្រូវហើយបទនេះមានចាក់នៅក្នុងភាពយន្តដែលមានលក្ខណៈ sexy មួយគឺរឿង 50 Shades of Grey ដែលត្រូវបានដាក់បញ្ចាំងតាមរោងភាពយន្តនានាកាលពីទិវានៃក្តីស្រឡាញ់កន្លងទៅថ្មីៗនេះសូមអញ្ជើញប្រិយមិត្តស្ដាប់បទនេះដូចតទៅ You're the light, you're the night, you're the color of my blood, you're the cure, you're the pain, you're the only thing I wanna touch. Never knew that it could mean so much, so much. You're the fear, I don't care, cause I've never been so high. Follow me through the dark, let me take you past the satellite. You can see the world you brought to life, to life. So love me like you do, la la, love me like you do. Love me like you do, la la, love me like you do. Touch me like you do.
ដល់ទីបញ្ចប់ហើយហើយបើសិនជាប្រិយមិត្តមានយោបល់ឬចង់សំណុំពរបទចម្រៀងសូមសរសេរមកពួកយើងតាមរយៈអ៊ីមែលដែលមានអាសយដ្ឋាន moneyandmori@gmail.com ឬតាមគេហទំព័រ Facebook របស់ VOA ដែលមានអាសយដ្ឋាន facebook.com/voakhmer
យើងខ្ញុំសង្ឃឹមថាប្រិយមិត្តនឹងចូលរួមស្ដាប់កម្មវិធី Music with Mani and Mori នៅខែក្រោយទៀត
យើងខ្ញុំសូមអរគុណប្រិយមិត្តដែលស្ដាប់កម្មវិធី Music with Mani and Mori នៅលើកនេះ
ខ្ញុំ Mani
ហើយខ្ញុំ Mori យើងខ្ញុំនឹងជួបលោកអ្នកនៅខែក្រោយទៀត
What are you waiting for?
លោកអ្នកនាងទើបនឹងបានកំសាន្តជាមួយកម្មវិធី Music with Mani and Mori ឬដល់ដូតន្ត្រីជាមួយ Mani និង Mori សម្រាប់ខែមិថុនាសូមលោកអ្នកនាងរងចាំស្ដាប់កម្មវិធីនេះទៀតនៅថ្ងៃសៅរ៍សប្ដាហ៍ទី4នៃខែមេសាក្រោយតទៅនេះសូមលោកអ្នកនាងស្ដាប់បទវិចារណកថារបស់វិទ្យុសម្លេងសហរដ្ឋអាមេរិកដែលឆ្លោះបញ្ចាំងទស្សនៈនៃរដ្ឋាភិបាលអាមេរិកកាំង
សេដ្ឋកិច្ចរបស់ប្រទេសអែលសាវ៉ាដ័រឃ្វាតេម៉ាឡានិងប្រទេសហុងឌូរ៉ាស់នៅតែគ្មានការរីកចម្រើននៅពេលដែលប្រទេសភាគច្រើននៃតំបន់អាមេរិកបានជួបប្រទះការរីកចម្រើនសេដ្ឋកិច្ចការនេះបណ្ដាលមកពីការគួបផ្សំនៃឧក្រិដ្ឋកម្មច្រើន ការសិក្សាអប់រំមិនល្អអំពើពុករលួយហើយនឹងការវិនិយោគទុនបរទេសចុះខ្សោយបញ្ហាទាំងនេះកាន់តែស្មុគស្មាញថែមទៀតនៅពេលយុវជនតំបន់អាមេរិកកណ្ដាលចំនួន6លាននាក់នឹងស្វែងរកក្នុងទីផ្សារកម្លាំងពលកម្មដែលមានពេញហោហៀននៅទស្សវត្សក្រោយនេះដើម្បីធ្វើជាដៃគូរបស់ខ្លួនគឺប្រទេសអាសាវ៉ាដ័រកាតេម៉ាឡានិងប្រទេសហុងដូរ៉ាសអាចជំនះបញ្ហាប្រឈមនឹងការរីកចម្រើនលូតលាស់សេដ្ឋកិច្ចហើយនឹងការបង្កើតការងារលោកប្រធានាធិបតីសហរដ្ឋអាមេរិកបារ៉ាក់អូបាម៉ាបានស្នើប្រាក់1000លានដុល្លារពីសភាដើម្បីជួយពួកមេដឹកនាំតំបន់អាមេរិកកណ្ដាលនៅក្នុងការធ្វើកំណែទម្រង់ដ៏លំបាកហើយនឹងការវិនិយោគទុនដែលជាតម្រូវការដើម្បីដោះស្រាយបញ្ហាខាងសន្តិសុខដែលចាក់ស្រេះគ្នាអភិបាលកិច្ចនិងបញ្ហាសេដ្ឋកិច្ចសហរដ្ឋអាមេរិកអាចជួយធ្វើឲ្យមានវិបុលភាពប្រសើរឡើងវិញហើយនឹងឱកាសខាងសេដ្ឋកិច្ចដែលមានសមភាពកាន់តែខ្លាំងឡើងពួកមេដឹកនាំពីប្រទេសទាំង3បានយល់ព្រមធ្វើការនៅក្នុងវិស័យ3វិស័យទី1គឺសន្តិសុខដែលអាចធ្វើឲ្យមានស្ថិរភាពខាងនយោបាយនិងសេដ្ឋកិច្ចរុងរឿងសហរដ្ឋអាមេរិកចង់ជួយប្រទេសអេសាវ៉ាដ័រកាតេម៉ាឡានិងប្រទេសហុងឌូរ៉ាសធ្វើឲ្យប្រសើរឡើងនៅសវត្ថិភាពសាធារណៈនៅក្នុងបណ្ដាសង្កាត់ហើយនឹងប្រតិបត្តិឲ្យមានប្រសិទ្ធភាពកាន់តែខ្លាំងឡើងតាមចាប់និងកាត់ទោសបណ្ដាឧក្រិដ្ឋកម្មឆ្លងកាត់ប្រទេសអភិបាលកិច្ចល្អជាផ្នែកមួយដ៏សំខាន់នៃវិធីដោះស្រាយថ្មីរបស់សហរដ្ឋអាមេរិកសម្រាប់តំបន់អាមេរិកកណ្ដាលវាជាការសំខាន់ណាស់ត្រូវធ្វើឲ្យការចំណាយសាធារណៈធ្វើឲ្យតុលាការធ្វើឲ្យការប្រមូលពន្ធហើយនឹងមុខងារសាធារណៈផ្សេងទៀតរបស់រដ្ឋាភិបាលមានភាពត្រឹមត្រូវនិងដំណើរភាពទៅតាមលទ្ធភាពដើម្បីបង្កើនការទុកចិត្តពីសាធារណៈលោកអនុប្រធានាធិបតីសហរដ្ឋអាមេរិកជូបៃដិនដែលបានធ្វើដំណើរបំពេញទស្សនកិច្ចការពីថ្មីថ្មីនេះទៅកាន់តំបន់អាមេរិកកណ្ដាលបានមានប្រសាសន៍ថាជនរងគ្រោះនៃឧក្រិដ្ឋកម្មត្រូវការដឹងថាពួកឧក្រិដ្ឋជននឹងប្រឈមតុលាការយុត្តិធម៌បរដ្ឋនិងពាណិជ្ជករចាំបាច់ជឿជាក់ថាប្រព័ន្ធច្បាប់ធ្វើការដើម្បីពួកគេមិនមែនប្រឆាំងពួកគេទេជាទីបញ្ចប់គេត្រូវការការវិនិយោគផ្នែកសាធារណៈកាន់តែច្រើនឡើងសម្បីមានជំនួយអន្តរជាតិថ្មីក៏ដោយដើម្បីដោះស្រាយដំណើរការខាងសេដ្ឋកិច្ចសេដ្ឋកិច្ចតំបន់អាមេរិកកណ្ដាលអាចរីកលូតលាស់បានដោយការទាក់ទាញផ្នែកវិនិយោគអន្តរជាតិឯកជនកាន់តែច្រើនឡើងហើយនឹងធ្វើឲ្យមានឱកាសកាន់តែច្រើនឡើងដល់ពលរដ្ឋរបស់ខ្លួនដើម្បីវិនិយោគនៅក្នុងប្រទេសការខំប្រឹងប្រែងនេះតម្រូវឲ្យមានច្បាប់និងបទបញ្ជានៃការការពារយ៉ាងច្បាស់លាស់ដល់ពួកអ្នកវិនិយោគហើយតុលាការត្រូវមានទំនុកចិត្តក្នុងការកាត់សេចក្តីដោយត្រឹមត្រូវត្រូវមានការខំប្រឹងប្រែងយ៉ាងខ្លាំងដើម្បីកម្ចាត់អំពើពុករលួយត្រូវមានការការពារកម្មសិទ្ធិបញ្ញានិងមានអង្គការសង្គមស៊ីវិលរឹងមាំនិងមានតម្លាភាពលោកអនុប្រធានាធិបតីជូបៃដិនមានប្រសាសន៍បន្តទៀតថាតម្លៃនៃការវិនិយោគក្នុងតំបន់អាមេរិកកណ្ដាលដែលមានសន្តិសុខនិងវិបុលភាពមួយមានចំនួនល្មមបើប្រៀបធៀបទៅនឹងតម្លៃខាងខាត់បងដោយសារអំពើហិង្សានិងភាពក្រីក្រដ៏ឆាប់រហ័សនោះការធ្វើឲ្យជំនួយបរទេសរបស់សហរដ្ឋអាមេរិកមានតុល្យភាពរវាងភាពរុងរឿងគោលដៅអភិបាលកិច្ចនិងសន្តិសុខយើងអាចជួយធ្វើឲ្យតំបន់អាមេរិកកណ្ដាលជាកន្លែងមួយប្រសើរឡើងសហរដ្ឋអាមេរិកបានតាំងចិត្តជួយតំបន់អាមេរិកកណ្ដាលឲ្យคลายជាតំណាងនៃការងើបឡើងនៃតំបន់អតកូលខាងលិចមិនមែនជាទីកន្លែងដែលគេមិនរាប់បញ្ចូលនោះទេ
លោកអ្នកនាងទើបតែបានស្ដាប់បទវិចារណកថារបស់វិទ្យុសំឡេងសហរដ្ឋអាមេរិកដែលឆ្លុះបញ្ចាំងទស្សនៈនៃរដ្ឋាភិបាលអាមេរិកកាំងនៅក្នុងកម្មវិធីផ្សាយរបស់វិទ្យុសំឡេងសហរដ្ឋអាមេរិកនៅថ្ងៃស្អែកវេលាម៉ោង5ព្រឹកសូមអញ្ជើញលោកអ្នកនាងរងចាំស្ដាប់សេចក្តីសម្ភាសន៍ជាមួយលោកស្រីកែសវណ្ណរតប្រធានគណៈកម្មការសុខាភិបាលនិងកិច្ចការនារីរបស់សភាជាតិហើយនឹងជាមួយលោកស្រីវេជ្ជបណ្ឌិតទុងរដ្ឋាវីប្រធានមជ្ឈមណ្ឌលជាតិគាំពារមាតានិងទារករបស់កម្ពុជាហើយនឹងព័ត៌មានអន្តរជាតិសំខាន់ថ្មីថ្មីពីជុំវិញពិភពលោកលំដាប់តទៅនេះលោកឈឹមសមេតសូមជូនព័ត៌មានអន្តរជាតិជាទីបញ្ចប់សូមអញ្ជើញលោកបាទ
អរគុណកងកម្លាំងសន្តិសុខប្រទេសសូម៉ាលីក្នុងទ្វីបអាហ្វ្រិកបានបញ្ចប់ការឡោមព័ទ្ធសន្តិការមួយដោយពួកសកម្មប្រយុទ្ធអាល់សាបាប់នៅក្នុងរដ្ឋធានីដែលបានបណ្តាលឲ្យមនុស្សស្លាប់ជាច្រើននាក់ការឡោមព័ទ្ធសន្តិការម៉ាកាអាល់ Mukarama នៅក្នុងទីក្រុង Mogadishu បានចាប់នៅព្រឹកថ្ងៃសៅរ៍នេះមន្ត្រីនិយាយថាមានមនុស្សយ៉ាងតិចណាស់17នាក់ស្លាប់រួមទាំងឯកអគ្គរដ្ឋទូតប្រទេសសូម៉ាលីម្នាក់និងទាហានមួយចំនួននៅក្នុងការវាយប្រហារមួយដែលបានចាប់ផ្ដើមការពីថ្ងៃសុក្រដោយការបំផ្ទុះគ្រាប់បែកនៅក្នុងរថយន្តមួយគ្រឿងមន្ត្រីនិយាយថានៅក្រោយការផ្ទុះនេះខ្មាំងកំភ្លើងយ៉ាងតិចណាស់6នាក់បានសម្រុកចូលទៅក្នុងសន្តិគមនោះក្រោយមកកងកម្លាំងពិសេសរបស់រដ្ឋាភិបាលសូម៉ាលីហៅថា Gashan បានចូលទៅក្នុងសន្តិគមនោះហើយដេញតាមប្រយុទ្ធតទល់នឹងពួកខ្មាំងកំភ្លើងទាំងនោះសេចក្តីរាយការណ៍និយាយថាមានខ្មាំងកំភ្លើងខ្លះបានត្រូវសម្លាប់ការសិក្សាស្រាវជ្រាវត្រូវបោះពុំផ្សាយការពីពេលថ្មីៗនេះបង្ហាញថាសេដ្ឋកិច្ចសហរដ្ឋអាមេរិកបានរីកចម្រើនក្នុងល្បឿនយឺតក្នុងរយៈពេល2-3ខែចុងក្រោយនៃឆ្នាំ2014នៅពេលដែលក្រុមអ្នកប្រើប្រាស់គ្រឿងឧបភោគបរិភោគមានសុទិដ្ឋិនិយមតិចជាងមុនក្នុងខែមីនារបាយការណ៍មួយកាលពីថ្ងៃសុក្រមកពីក្រសួងពាណិជ្ជកម្មសហរដ្ឋអាមេរិកនិយាយថាសេដ្ឋកិច្ចបានរីកចម្រើនតាមល្បឿនប្រចាំឆ្នាំចំនួន2កន្លត់សញ្ញា 2% ក្នុងខែតុលាវិច្ឆិកានិងខែធ្នូដែលយឺតជាងការលូតលាស់ក្នុងត្រីមាសមុនពួកអ្នកជំនាញការនិយាយថាការចំណាយសហព័ន្ធតិចជាងមុននិងកំណើនការដឹកជញ្ជូនទំនិញចូលក្នុងប្រទេសអាមេរិកបានកាត់បន្ថយការលូតលាស់សេដ្ឋកិច្ចអាមេរិកកាំង Direct from Washington The Voice of America ទីភ្នាក់ងារព័ត៌មាន Associated Press បានរាយការណ៍ពីទីក្រុង Islamabad មកថាក្រុមយោធារបស់រដ្ឋាភិបាលប៉ាគីស្ថានបាននិយាយថាពួកទាហានរបស់ពួកគេបានសម្លាប់ជនសកម្មប្រយុទ្ធយ៉ាងតិចណាស់15នាក់នៅក្នុងតំបន់កុលសម្ព័ន្ធមួយក្នុងផ្នែកពីរប្រទេសដែលជាប់ព្រំដែនជាមួយនឹងប្រទេសអាហ្វហ្គានីស្ថានសេចក្តីថ្លែងការណ៍មួយរបស់កងទ័ពជើងគោករបស់រដ្ឋាភិបាលប៉ាគីស្ថាននិយាយថាទាហានរដ្ឋាភិបាល3នាក់បានត្រូវរបួសនៅក្នុងការប្រយុទ្ធគ្នាកាលពីថ្ងៃសៅរ៍នៅក្នុងតំបន់ចលងភ្នំទីរ៉ានៃតំបន់ខៃបើសេចក្តីថ្លែងការណ៍នេះនិយាយថាកងកម្លាំងទាហានជើងគោកបានបើកការវាយប្រហារក្រោយពីបានឃើញពួកជនសកម្មប្រយុទ្ធមួយក្រុមនៅទីនោះប្រទេសប៉ាគីស្ថានកំពុងខិតខំព្យាយាមបណ្តេញពួកជនសកម្មប្រយុទ្ធចេញពីតំបន់កុលសម្ព័ន្ធរបស់ផងខ្លួនដែលបានប្រើប្រាស់តំបន់ភ្នំនោះដើម្បីបើកធ្វើការវាយប្រហារលើកងកម្លាំងសន្តិសុខនៅក្នុងប្រទេសប៉ាគីស្ថាននិងប្រទេសអាហ្វហ្គានីស្ថានកងទ័ពរដ្ឋាភិបាលប៉ាគីស្ថានបាននិយាយថាខ្លួនបានសម្លាប់ពួកជនសកម្មប្រយុទ្ធជាង 1,200 នាក់ចាប់តាំងពីពួកខ្លួនបានបើកការកិច្ចប្រតិបត្តិការមួយកាលពីថ្ងៃទី15ខែមិថុនានៅក្នុងតំបន់បារីសស្ថានខាងជើងទីភ្នាក់ងារព័ត៌មាន AP បានរាយការណ៍ពីទីក្រុងបេរុតមកថាអង្គការ Nusra Front ដែលជាសាខារបស់ពួក Al-Qaeda ដែលជាពួកជនសកម្មប្រយុទ្ធប្រឆាំងនៅក្នុងប្រទេសសេរីបានវាយយកបានផ្នែកជាច្រើននៅក្នុងទីក្រុង Idlib ដែលស្ថិតនៅក្នុងផ្នែកភីយ៉បនៃប្រទេសសេរីពីកងកម្លាំងរបស់រដ្ឋាភិបាលប្រធានាធិបតី Bashar al-Assad
កម្មវិធីផ្សាយរបស់វិទ្យុសម្លេងសហរដ្ឋអាមេរិកនៅរាត្រីនេះចប់តែត្រឹមនេះសូមអញ្ជើញលោកអ្នកនាងបើកស្ដាប់កម្មវិធីផ្សាយរបស់យើងខ្ញុំនៅព្រឹកស្អែកទៀតពីម៉ោង5ទៅម៉ោង 5:30 នាទីតាមរលកវិទ្យុ22 41 49និង190 MHz ត្រូវនឹងកម្រិត 13,640 7,260 6,060 និង 1,575 kHz តាមប្រព័ន្ធអ៊ីនធឺណិតជាភាសាខ្មែរ khmer.voanews.com ជាភាសាអង់គ្លេស voacambodia.com សូមលោកអ្នកនាងបានប្រកបដោយសុភមង្គលគ្រប់ប្រការរាត្រីសួស្តី
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါသည်ခင်ဗျာ VOA American Dance ရဲ့2025ခုနှစ်မတ်လ28ရက်စနေနေ့ညဘက်အစီအစဉ်တွေကို American မြောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ လိုင်းနံပါတ်24 25 32 51နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတင်ဆက်သွားမှာပါ
ကျွန်မကတော့ဆုမြတ်မော်ပါရှင်ဂျာမန်ဝင်းစ်လေယာဉ်ကိုထိုးချခဲ့လို့ယုံကြည်ရတဲ့ Travel လေယာဉ်မှုကတနေ့ကျရင်သူ့ရဲ့နာမည်ကျန်ရစ်စေမဲ့ကိစ္စကြီးတစ်ခုကိုလှုပ်ဖို့ရှိတယ်ဆိုတာပြောမှုတယ်လို့သူ့ရဲ့ရီးစားဟောင်းကပြောလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတော့သတင်း6ပတ်ကြာရွှေဆိုင်ထားတဲ့သမ္မတရွေးကောက်ပွဲတွေကိုဒီကနေ့အကျင်းပပါတယ်။အခုလိုမျိုးနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကိုကန်ဒေသကိုသိမ်းနိုင်ဖို့တပ်မတော်ကဒီကနေ့မှလည်းထိုးစစ်ဆင်နေပါတယ်
။ဒီနေ့ကတော့မနေ့7နာရီကနေစပါခဲ့။ညနေ6နာရီအထိပေါ့။ဒီလိုပဲဟိုလက်နဲ့ကြီးနဲ့ပြစ်လိုက်ထိုးလိုက်တဲ့က၈ချိန်တိတိတော့လောက်ပါတယ်ဒီနေ့ကျွန်တော
်ပဲဒီအကြောင်းနဲ့အတူဘလော့ဂါတွေပြောသမျှမတူတာလေးတွေစတဲ့အပတ်စဉ်ကဏ္ဍတွေနဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့ရွေးကောက်ပွဲစောင့်ကြည့်လေးလိုင်းနဲ့ပတ်သက်ပြီးဆွေးနွေးကြအောင်မှာပါအဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုအောင်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
ပြင်သစ် Alps တောင်တန်းတွေအပေါ် German Wings လေယာဉ်ကိုတမင်ထိုးချခဲ့တယ်လို့ယုံကြည်ရတဲ့ Travel လေယာဉ်မှုကဒီနေ့မှသူ့ရဲ့နာမည်ကျန်ရစ်စေမဲ့ကိစ္စကြီးတစ်ခုကိုလှုပ်ဖို့ရှိတယ်ဆိုတာပြောမှုတယ်လို့သူ့ရဲ့ရီးစားဟောင်းကပြောလိုက်ပါတယ် Travel လေယာဉ်မှု Andreas Lubitz ကလူတွေအားလုံးအမှတ်ရနေစေမဲ့ကိစ္စကြီးတစ်ခုကိုသူလှုပ်ဖို့စီစဉ်နေတဲ့အကြောင်းပြီးခဲ့တဲ့နှစ်တုန်းကပြောခဲ့မှုတယ်လို့သူ့ရဲ့ရီးစားဟောင်းက Germany နိုင်ငံမှာနှစ်စဉ်ထုတ်ဝေတဲ့ Bill သတင်းစာကိုပြောခဲ့တာပါအဲ့ဒီပြောခဲ့တဲ့အချိန်တုန်းကတော့ဘာကိုဆိုလိုတယ်ဆိုတာကိုသူနားမလည်ခဲ့ပေမဲ့လေရင်ပြတ်ကြတဲ့သတင်းကြားစင်မှာတော့အဲ့ဒါကိုပြန်သွားသတိရပြီးတော့အင်မတန်တုန်လှုပ်ခဲ့ရတယ်လို့အဲ့ဒီအမျိုးသမီးရဲ့အပြောကိုသတင်းစာထဲမှာကိုးကားဖော်ပြထားပါတယ်။ဒီနေ့မှစနစ်ကြီးပြောင်းလဲသွားဖို့သူတခုခုလှုပ်ဖို့ရှိတယ်။အဲ့ဒီခါကျရင်တော့သူ့ရဲ့နာမည်ကိုအားလုံးသိသွားကြပြီးအမှတ်ရနိုင်ကြမှာဖြစ်တယ်လို့ Andreas Lubitz ကပြောခဲ့တာဖြစ်တယ်လို့အသက်26နှစ်အရွယ်လေရင်မဲ Maria W လို့ပဲဖော်ပြထားသူအမျိုးသမီးကသတင်းစာကိုပြောခဲ့တာပါ Andreas Lubitz ကဆေးရောဂါအတွက်ကုသမှုခံယူနေတယ်ဆိုတာကိုလည်းသူ့ကိုပြောပြခဲ့ဘူးတယ်လို့ဆိုပါတယ်။ခရီးသည်နဲ့လေယာဉ်ဝန်ထမ်းစုစုပေါင်း150ပါသွားတဲ့ German Wings လေယာဉ်ပြတ်ကျအောင်လို့ Travel လေယာဉ်မှု Andreas Lubitz ကတမင်အောက်ကိုထိုးချပြန်တန်းခဲ့တာလို့လေယာဉ်ပြန်တန်းမှုအသံမှတ်တမ်းကိုစစ်ဆေးပြီးတော့ပြင်သစ်တောင်းဝန်ရှိသူတွေကပြောကြားခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေကိုလည်းဆက်ပြီးတော့လုပ်နေကြပါတယ်။ဒီကနေ့မှာတော့လေယာဉ်ပေါ်ပါသွားသူတွေအတွက်အောက်မဲ့ဆူတောင်းပွဲကိုပြင်သစ်နဲ့ Germany နိုင်ငံတွေမှာပြုလုပ်ခဲ့ပါတယ်။ပြင်သစ် Alps တောင်တန်းတွေပေါ်ကလေယာဉ်အပြည့်အစုံအပိုင်းအစတွေကိုလိုက်လံရှာဖွေနေတာမှလည်းရာသီဥတုကြောင့်နှောက်နှေးမှုတွေရှိနေပါတယ်ရှင်
။6ပတ်ကြာနှောက်နှေးကြံကြာခဲ့ရတဲ့နိုင်ဂျီးရီးယားရွေးကောက်ပွဲစတင်နေပါပြီ။အကြံဖတ်မှုတွေနဲ့လူငယ်ပိုင်းဆိုင်ရာအားနည်းချက်တွေရှိတဲ့ကြားမှာပဲစနေနေ့အစောပိုင်းမှာမဲပေးမှုစတင်ခဲ့တာပါ။နိုင်ငံမြောက်ပိုင်းကဂွန်ဘီနဲ့ဘောချီဒေသတွင်းမှာစစ်သေးကြဘူကူဟာရမ်တွေကတိုက်ခိုက်ခဲ့ကြတယ်ဆိုတဲ့ဆက်စပ်ချက်တွေထွက်ပေါ်ခဲ့ပြီးမဲယုံတွေမှာမဲမပေးဖို့ကိုလည်းဒီစစ်သေးကြတွေကချင်းချောက်ထားပါတယ်ဘီရီရွာမှာတော့လူ2ယောက်အသက်ခံရတယ်လို့ရွာသားတွေက VOA ကိုပြောပါတယ်တောင်ပိုင်းကအော်ဂိုင်မြို့ကမဲယုံနားမှာလဲကာဗွန်ပေါက်ကွဲခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာမျိုးတော့မရှိဘူးလို့ရဲတွေကပြောပါတယ်ဒါပေမဲ့လဲမဲယုံမဲယုံဝန်ထမ်းတွေအချိန်မှန်ရောက်မလာတာမဲယုံသွန်ပစ္စည်းတွေအလုံးမလုပ်တာတွေကြောင့်မဲပေးဖို့လုပ်ငန်းရှင်တွေမှာနှောက်နှေးကြံ့ကြာမှုတွေရှိခဲ့တယ်လို့ဆိုပါရယ်အခုရွေးကောက်ပွဲမှာ electronic သုံးကတ်တွေကိုစတင်အသုံးပြုပြီးဒီကတ်ကိုဖတ်နိုင်တဲ့ဆက်တွေကလည်းကောင်းကောင်းအလုံးမလုပ်ဘူးလို့ဆိုပါရယ်နိုင်ဂျီးရီးယားရွေးကောက်ပွဲကော်မရှင်ကတော့ဒီကတ်တွေကိုအသုံးပြုတာကြောင့်မဲမတမာမှုတွေကိုတားဆီးနိုင်လိမ့်မယ်လို့မျှော်လင့်ထားတာပါတောင်ပိုင်းမြို့ဖြစ်တဲ့ Otuokin ကမှာသမရဂိုလက်ဂျိုနသန်လည်းမဲပေးဖို့နိုင်ဝက်လောက်အချိန်ယူခဲ့ရပါတယ်နိုင်ဂျီးရီးယားသမ္မတဂိုလက်ဂျိုနသန်နဲ့သူ့ရဲ့အာဏာရပါတီ PDP ကအတိုက်ခံ APC ပါတီရဲ့သမ္မတလောင်းနဲ့စစ်တပ်အကြီးအကဲဟောင်းတဦးဖြစ်သူမိုဟာမက်ဒူဘာဟာရီနဲ့ရှင်ပြန်ရမှာအကြီးကျော်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒီဘက်ဆော့ဘိုင်းတို့ကတော့ယုံကြည်စိတ်ချတဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မယ်ဆိုရင်ဒီရွေးကောက်ပွဲရလဒ်တွေကိုတံပိုးထားအတိမတ်ပြုမှာဖြစ်တယ်လို့မစ္စတာဂျိုနသန်နဲ့ဗိုလ်ချုပ်ဘူဟာရီတို့ကအကြေပြုခဲ့ကြပါတယ်ခင်ဗျာ။
အီရန်ရဲ့အငင်းပွားစရာနျူကလ িয়ার အစီအစဉ်ကိစ္စအရေးဆွေးနွေးဖို့အတွက် P5+1 နိုင်ငံတွေကအကြီးတန်းတန်တမန်တွေဟာဆွစ်ဇာလန်နိုင်ငံလူဆန်းမြို့မှာရောက်ရှိနေကြပါပြီ။နျူကလ িয়ার အရေးနဲ့ပတ်သက်လို့မူပေါင်းတွေကိုအင်္ဂါနေ့နောက်ဆုံးသတ်မှတ်ရမတိုင်ခင်သဘောတူညီမှုရရှိရမှာဖြစ်တာနဲ့အတူအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry နဲ့အီရန်နိုင်ငံသားရေးဝန်ကြီး Mohammad Javid Zarif တို့ကတော့တွေ့ဆုံညှိနှိုင်းမှုတွေအရင်ရှိခဲ့ပါတဲ့ ညှိနှိုင်းမှုတွေဟာသိတ်ကိုခက်ခဲရှုပ်ထွေးတယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဇာရစ်ကတောက်ကြနေတော့ကပြောကြခဲ့ပါတယ်ခက်ခဲပြီးတော့လေးနက်တဲ့ညှိနှိုင်းမှုတွေဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနတာဝန်ရှိသူတယောက်ကလည်းပြောကြခဲ့ပါတယ်အီရန်သမ္မတဟာဆန်ရိုဟာနီကနိုင်ငံကြီး6နိုင်ငံကခေါင်းဆောင်တွေကိုကြာတာပြေးနေတော့ဆက်သွယ်ခဲ့တာဟာအီရန်ဘက်ကခက်ခဲတဲ့ဆုံးဖြတ်ချက်တွေချဖို့အသင့်ဖြစ်နေပြီဆိုတဲ့လက္ခဏာအဖြစ်မျှော်လင့်လို့ရတယ်လို့အဲ့ဒီတာဝန်ရှိသူကပြောကြခဲ့ပါတယ်နျူကလ িয়ার ကိစ္စအပေါ်အီရန်ရဲ့သဘောထားနဲ့နောက်ဆုံးတိုးတက်ဖြစ်ပေါ်မှုတွေကိုရှင်းပြထားတဲ့စာတစောင်ကိုသမ္မတရိုဟာနီကအီရန်အရေးဆွေးနွေးနေကြတဲ့ P5+1 နိုင်ငံတွေစီကိုပေးပို့ခဲ့တာပါ P5+1 နိုင်ငံတွေကတော့ကုလသမဂ္ဂလုံခြုံရေးကောင်စီအမြင့်အဖွဲ့ဝင်တွေဖြစ်တဲ့ American, Britain, တရုတ်ပြင်သစ် Russia နဲ့ Germany နိုင်ငံတွေဖြစ်ပါတယ်အဲ့ဒီ6နိုင်ငံနဲ့အီရန်နိုင်ငံတို့ကြားမှာမတ်လ31ရက်နေ့မတိုင်ခင်မှာလိုက်နာဆောင်ရွက်ဖို့လိုတဲ့မူပေါင်းတွေကိုသဘောတူညှိနှိုင်းဆွေးနွေးကြရမှာဖြစ်ပါတယ်ရှင်
ဆိုမာလီယာနိုင်ငံမြို့တော်ကအယ်ရှာဘတ်စစ်သည်ကြွားရီဝင်ရောက်စီးနှင်ထားတဲ့ဟိုတယ်ကိုဆိုမာလီလူကြိုရေးတပ်ဖွဲ့တွေကပြန်လည်သိမ်းယူနိုင်လက်ပါတယ်မခအယ်မူခါရာမာဟိုတယ်ကိုဒီမနက်အစောပိုင်းကပြန်သိမ်းယူလိုက်တာပါပြင်ကြားရေးဝန်ကြီးမိုဟာမက်အက်ဒီမာရာယီကအစိုးရလူကြိုရေးတပ်တွေကဟိုတယ်ကိုဒီကနေ့မနက်၈နာရီခွဲလောက်မှာပြန်လည်သိမ်းယူလိုက်တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုအတွင်းအစိုးရတပ်ဖွဲ့ဝင်တွေလူကြိုရေးအဆောင်တွေအရသား6ဦးနဲ့အကြမ်းဖက်သမား6ဦးအားလုံးလူ20လောက်တည်ဆုံခဲ့တဲ့အပြင်30လောက်တန်းရရသွားတယ်လို့သူကဆိုပါတယ်အကြမ်းဖက်သမားတွေဟိုတယ်တွင်ဝင်ရောက်လာချိန်မှာဝန်ထမ်းတွေကသူတို့အခန်းထဲမှာနေပြီးလူကြိုရေးတွေစီကိုအကြောင်းကြားခဲ့တာပါဆွစ်ဇာလန်ဆိုင်ရာဆိုမာလီတန်မတ်Yusuf Mohamed Ismail Bari Bari ha တိုက်ပွဲအတွင်းတရားရခဲ့တာကြောင့်ဆေးရုံမှာဆေးကုသခံနေစဉ်ကွယ်လွန်ခဲ့တယ်လို့ Mogadishu Medina မှာရှိတဲ့ဆေးရုံအရာရှိတယောက်ကပြောပါရယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965ไคลโดมิเตอร์32 kHz 9323ไคลโดมิเตอร์51 kHz 5885สนิทตนูนี่มาไคลไลมิเตอร์190 kHz 1505รูเนี่ยบาทุ่นลืนปีนี่บาเลยครับ
สนิทนี่ญาบายနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်အီတလီနိုင်ငံမှာဗြိတိန်ကျောင်းသူတယောက်ကို2008ခုနှစ်တုန်းကတပ်ဖြတ်မှုနဲ့အပြစ်ရှိကြောင်းတွေ့ရှိထားတဲ့အမေရိကန်သူအမန်ဒန်နော့ခ်နဲ့အီတလီနိုင်ငံသားရာဖီယယ်လိုဆိုလချီတူတို့မှာအပြစ်မရှိဘူးလို့အီတလီရဲ့အစစ်အမြင့်ဆုံးအယူခံတရားရုံးကဆုံးဖြတ်ခဲ့ပြီးတော့တရားသေးလွှတ်ပေးခဲ့ပါတယ်ဒီလိုဆုံးဖြတ်လိုက်တဲ့အတွက်အင်မတန်ဝမ်းသာရကြောင်းနဲ့အမှုတစ်လျှောက်လုံးသူ့ကိုကူညီခဲ့ကြတဲ့သူတွေကိုကျေးဇူးတင်ကြောင်းအမန်ဒန်နော့ခ်ကဝါရှင်တန်ပြည်နယ်နေအိမ်ကနေပြောကြားခဲ့ပါတယ်အီတလီနိုင်ငံပရူဂျာမြို့မှာ2008ခုနှစ်တုန်းကဗြိတိန်ကျောင်းသူမယ်ရက်ဒစ်ကာချက်တပ်ခံခဲ့ရမှုအတွက်အမန်ဒန်နော့ခ်နဲ့အဲ့ဒီအချိန်တုန်းကသူ့ရဲ့ကြီးစားဆိုလချီတိုတို့မှအပြစ်ရှိတယ်လို့အီတလီတရားရုံးတစ်ခုက2009ခုနှစ်တုန်းကဆုံးဖြတ်ခဲ့ပါတယ်အဲ့ဒီနောက် 2011ခုနှစ်မှာတော့နောက်ထပ်တရားရုံးတစ်ခုကအပြစ်မရှိဘူးလို့ဆုံးဖြတ်ပြီးတော့လွှတ်ပေးခဲ့ပါတယ်ဒါပေမဲ့2014ခုနှစ်မှာနောက်ထပ်တရားရုံးတစ်ခုကမူလဆုံးဖြတ်ချက်အတိုင်းအပြစ်ရှိတယ်လို့ဆိုပြီးတော့အယူခံကြားနာဖို့ဆုံးဖြတ်ခဲ့တာပါအမန်ဒန်နော့ခ်နဲ့အတူအိမ်ငားနေတဲ့ Meredith Culture ဟာလိမ်မိုင်းဆိုင်ရာစော်ကားခံရပြီးတော့လက်ဘင်းကိုဓာတ်နဲ့လီတက်ခံခဲ့ရတာဖြစ်ပါတယ်ရှင်
။ American အာဂတယင်မှုတူဦးနဲ့ Russia အာဂတယင်မှုတူဦးဟာနိုင်ငံတကာအာဂတစခန်းမှာတနှစ်ကြာတာဝန်ထမ်းဆောင်ဖို့ရောက်ရှိသွားပါပြီ။အသက်50ကျော်အရွယ် Scott Kelly နဲ့ Mikhail Konikian Koru နှစ်ဦးဟာနောက်နှစ်မတ်လအထိတာဝန်ထမ်းဆောင်မှာဖြစ်ပြီးဒါဟာအာဂတစခန်းမှာတာဝန်ထမ်းဆောင်တာအချိန်ကြာဆုံးဖြစ်ပါတယ်။ပုံမှန်အားဖြင့်6လလောက်သာအာကာသမှာတာဝန်ထမ်းဆောင်တာကနေတနည်းအထိနေထိုင်ပြီးလူသားတွေရဲ့ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာအပေါ်ဘယ်လိုမျိုးသက်ရောက်မှုရှိမလဲဆိုတာကိုလေ့လာဖို့ဒီသိပ္ပံပညာရှင်တွေကမျှော်လင့်ထားတာပါအာကာသယင်မှု3ဦးပါဝင်တဲ့အဖွဲ့ဟာရုရှားဆိုယူးစ်အာကာသယင်နဲ့စနေနေ့မှာအာကာသစခန်းစီကိုထွက်ခွာသွားခဲ့တာပါ
ရှမန်နိုင်ငံနေရာတော်တော်များများကိုသိမ့်ပိုက်ထားတဲ့ရှီယာဟူသီတပုံတွေဟာအီရန်ရဲ့ရုပ်သေးဖြစ်တယ်လို့ယေမန်သမ္မတအဘရာဘူမန်ဆောကပြောကြားခဲ့ပါတယ်။အီဂျစ်နိုင်ငံရှာမွန်ရှိခ်မှာအပန်းဖြေနေရမှာဒီကနေ့စတင်တဲ့အာရဗ်အဖွဲ့ချုပ်ထိပ်သီးဆွေးနွေးပွဲမှာမစ္စတာဟာဒီကအီရန်ကြောထောက်နှောက်ခံပေးထားတဲ့ဟူသီတပုံတွေကိုအီရန်ကြိုးဆွဲရာကနေတဲ့ရုပ်သေးလို့ဆိုပြီးတော့ယေမန်နိုင်ငံကိုမနှူးမနှက်နိုင်ငံရေးနဲ့ဖျက်ဆီးနေတယ်ဆိုပြီးပြောကြားခဲ့ပါတယ်။တပုံတွေကိုငွေကြေးထောက်ပံ့ပေးနေတဲ့ဆွဆွဲမှုတွေဟာမမှန်ကန်ဘူးဆိုပြီးအီရန်ဘက်ကတော့တုံ့ပြန်ခဲ့ပါတယ်။နှစ်ရက်ကျင်းပနေတဲ့အာရဗ်အဖွဲ့ချုပ်ထိပ်သီးညီလာခံမှာယေမန်နိုင်ငံမှာဖြစ်ပျက်နေတဲ့ပြဿနာတွေကပဲအဓိကလွှမ်းမိုးနေမှာဖြစ်တယ်လို့အကြေခတ်တွေကပြောပါတယ်။ဒေသရင်းကလုံခြုံရေးဆိုင်ရာချင်းချောက်မှုတွေကိုရင်ဆိုင်နိုင်ဖို့ပူးတွဲအာရဗ်စစ်တပ်အဖွဲ့ထူထောင်နိုင်ရေးကိုထောက်ခံဖို့အတွက်ကိုအာရဗ်ခေါင်းဆောင်တွေကိုအီဂျစ်သမ္မတအဗ်ဒယ်ဖာတာ LCC ကတိုက်တွန်းခဲ့ပါတယ်။
အစ္စရေးအနာဘိုင်းကပါလက်စတိုင်းနေစီကကောက်ခံထားတဲ့ဒေါ်လာတန်းချီတဲ့အခွန်ငွေတွေကိုပြန်လည်ပေးအပ်ခဲ့ပါတယ်။စစ်ပွဲအတွင်းအစ္စရေးဘက်ကကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကိုနိုင်ငံတကာရာဇဝတ်မှုတရားရုံးမှာဆွဲချက်တင်နိုင်ဖို့ပါလက်စတိုင်းဘက်ကကြိုးစားခဲ့တာကြောင့်လွန်ခဲ့တဲ့ဇန်နဝါရီကဆက်လို့ဒီငွေတွေကိုလှည့်ပြောင်းပေးဖို့အစ္စရေးဘက်ကငြင်းဆန်နေခဲ့တာပါ။တောက်ကြနေတုန်းကတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကအခုလိုဆုံးဖြတ်ချက်ပြောင်းလဲခဲ့ရတဲ့ပတ်သက်ပြီးဒါဟာအချိန်အလဲပိုင်းမှာအခြေအနေတွေဆိုးဝါးလာနေတာကြောင့်ဒီကိစ္စပေါ်တာဝန်သိသိဆောင်ရွက်လိုက်တာဖြစ်တယ်လို့ဆိုပါတယ်။လူသားတွေဘေးဒုက္ခရင်ဆိုင်နေရတာကြောင့်လည်းအခုလိုဆုံးဖြတ်ချက်ပြင်ဆင်ခဲ့ရတာလို့ဝန်ကြီးချုပ်ယုံကပြောပါရခင်ဗျာ
Direct from Washington The Voice of America VOA
ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်။အခုတော့ကိုကန့်စစ်ပွဲအခြေအနေကြည့်အောင်ပါ။တရုတ်နယ်စပ်အနီးကကိုကန့်လက်နက်ကင်တပ်စခန်းတွေကိုမြန်မာတပ်မတော်ကဒီကနေ့အပြင်းထန်ထိုးစစ်ဆင်နေသလိုကိုခိုင်မြို့နယ်တာမိုးညမ်းမြို့နယ်တွေကတအန်းပလောင်တွေကိုလည်းတပြိုင်တည်းထဲထိုးစစ်ဆင်နေပါတယ်။ကချင်ပြည်နယ်မန်စီမြို့နယ်တွေကကြိုက်ထိတ်ကြေးရွာတိုက်မှာလည်းကချင်လက်နက်ကင် KIA တပ်တွေနဲ့မြန်မာတပ်မတော်ကြားစီးရီးတင်းမာမှုတွေရှိနေပါတယ်။အသေးစိတ်ကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့ပါရှင်။အရင်တုန်းကမြန်မာစစ်အစိုးရနဲ့အပြစ်ခတ်ရက်စဲခဲ့မှုတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုကန့်လက်နက်ကိုင်တပ် MNDAA ရဲ့တုံးချမ်းနဲ့ရှင်ခုတ်ထံဒေသမှာရှိတဲ့စခန်းကိုမြန်မာတပ်မတော်ကဒီကနေ့မှလည်းထိုးစစ်ဆင်ခဲ့ပါတယ်။တရုတ်နယ်စပ်နဲ့တမိုင်ကျော်ကျော်ပဲဝေးတဲ့ရှင်ခုတ်ထံဒေသထိုးစစ်မှာတော့မြန်မာတပ်မတော်ဘက်ကလေချောင်းကိုအသုံးမပြုခဲ့ပါဘူးလို့လဲကိုကန့်လက်နက်ကိုင်တပ် MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ
်မနေ့၈နာရီကနေစပါခွဲ့ဟိုညနေ၆နာရီအထိပေါ့လက်နက်ကြီးနဲ့အရင်ပစ်မိဖင်းကနေကြီးတက်ကထိုးပေါ့လက်နက်ကြီးနဲ့ပစ်လိုက်ထိုးလိုက်တဲ့က၈ကြိမ်တိတိကလောက်ပါတယ်ဒီနေ့ကျွန်တော်ဘက်ကနေပြီးတော့မှနေချင်းတန်ရရတာ၄ယောက်ရှိပါခွဲ့ဖဲရတော့ကျွန်တော်ဟိုကထိခိုက်တန်ရရတာနဲ့ကြာတာနဲ့ရှိပါတယ်ဒါပေမဲ့အရေးအတွက်မတိရသေးပါဘူးခင်ဗျကျွန်တော်ခံစစ်ပါခင်ဗျကျွန်တော်ကစခန်းဒီတိုင်းမှာရှိပါတယ်ကျွန်တော်လက်ထမ်းပါပ
ါကိုကန့်ဒေတာတိုက်ပွဲတွေနှစ်လနီးပါးချမြင့်လာပြီဖြစ်ပြီးအခုချိန်ထိလည်းပြင်းငိမ့်မဲ့အလားအလာမရှိသေးပါဘူးမြန်မာတပ်မတော်ဘက်ကတော့ရှမ်းပြည်နယ်ရှေ့ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာရီထဲမှာတပ်အင်အားတိုးချပြီးဒီအပိုင်းအတွင်းမှာပဲထိုးစစ်တွေကိုအရှိန်မြင့်လာတာဖြစ်ပါတယ်ကိုကန့်ဒေသကိုတိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်တာမွန်ညဲမြို့နယ်ခွဲကတိုင်းရင်းသားလက်နက်ကိုင်တအန်းတပ်တွေကိုလည်းမြန်မာတပ်မတော်ကထိုးစစ်ဆင်ပါတယ်။ TNL တအန်းပလောင်တပ်ရဲ့ပြန်ကြားရေးတာဝန်ခံတာအိုက်ကျော်ကတော့ဒီကနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါဗျ။
အတူတူဒီကိုခိုင်မြို့နယ်ဘက်ကတာမွန်ညဲမြို့နယ်ခွဲဒေသတွေမှာဖြစ်တဲ့ပထမတစ်ချိန်လဲအနမ်ဘဲနမ်ဖာဂျူရနဲ့နမောဂျူရကြားမှာတကယ်ဖြစ်တဲ့အမှတော့တိတ်ပြီးကြာတော့3နာရီ3နာရီကျော်ကနေ3နာရီ4နာရီကျော်ကနေ3နာရီလောက်တကယ်ဖြစ်တယ်။နောက်ထပ်4နာရီကနေ4နာရီခွဲလဲအဲတာမွန်ရမြောက်ကတာမွန်ရနဲ့မဟန်ကြားမှာတကယ်ဖြစ
်ရှမ်းပြည်မြောက်ပိုင်းကတအောင်းပလောင်ဒေသတဝိုက်တိုက်ပွဲတွေကြောင့်ယာနဲ့ချီတဲ့ဒေသခံတွေလဲစစ်ဖေးရှောင်ထွက်ပြေးနေကြရပါတယ်။တချိန်နဲ့မှာပဲနန့်ခမ်းဗမော်လမ်းမကြီးပေါ်ကဆက်သွေးရေးအရာဗျူဟာကြတဲ့ကိုက်ထေရွာနာကကချင်လက်နက်ကင်တပ်ဖွဲ့ KIA ရဲ့ရှေ့တန်းစခန်းတွေကိုလည်းမြမတပ်မတော်ကထိုးစစ်ဆင်သိမ်းယူနေတာသတင်းတပတ်နီးပါးရှိလာပြီးဖြစ်ပါတယ်။ကချင်လွတ်မြောက်ရေးအဖွဲ့ KIA ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဆိုင်ရာအကျိုးညှိနှိုင်းရေးကော်မတီရဲ့ပြောခွင့်ရဦးထောင်ခါကတော့ကချင်ဒေသစီရေးအခြေအနေကိုအခုလိုပြောပါတယ်
။အာကိုက်ထေအောက်ရောက်သွားပြီ။အရှိတောင်ပဲကြတာပေါ့ဂိုက်ထင်းရဲ့အဲဖြစ်တာတော့ဖြစ်တယ်လို့ပြောတာပဲရှေ့တန်းကရပေါ်ရရတော့ဒါပဲဘေပုံဘေးနေဖြစ်တယ်ဆိုတော့ကျွန်တော်တို့လည်းတိုက်ပွဲဆိုတော့ဥစားအချင်းကြီးရမစုံစမ်းနိုင်ဘူးလေဂိုက်ထိတ်ကဒီတော့တမဟာတုံးနဲ့ညီးတာပေါ့ဗျာ
မြမတမတော်ကထိုးစစ်ဆင်နေတဲ့နန်ခမ်းဗမော်လမ်းမကြီးကို KIA ဘက်ကဖွင့်ပေးဖို့အရင်ဆွေးနွေးပွဲတွေမှာမြမအစိုးရဘက်ကတောင်းဆိုခဲ့ဘူးတယ်လို့လည်းပြောခွင့်ရဦးထောင်ခါကပြောပါတယ
်ဒီကိုက်ထိတ်လမ်းကြောင်းကကျွန်တော်တို့မြစ်ချနာဆွေးနွေးပွဲလုပ်တဲ့အချိန်ကလေးကနေသူတို့ကဖွင့်ပေးဖို့ပြောတာပေါ့ဒါပေမဲ့ကျွန်တော်တို့ KIA ရဲ့ propose လုပ်တဲ့အခါဒီကိုက်ထိတ်လမ်းကြောင်းတစ်ခုပဲမဟုတ်ဘဲနဲ့ပြည်သူလူထုသွားတဲ့နံမအားလုံးကိုဖွင့်ရအောင်လို့ကျွန်တော်တို့ကအဲ့လိုညွှန်ပြတယ်ဒါလိုက်မရရဖွင့်တယ်လို့လို့နဲ့သူတို့ကကျွန်တော်တို့ KIA တပ်ခန်းတန်ရင်တပ်မရှိတဲ့လမ်းကြောင်းတွေကိုအလုံးပြန်ပိတ်တယ်။လမ်းမကြီးရောဖွင့်တယ်။ဒါပေမဲ့ကျွန်တော်တို့ဘက်ကဆက်သွယ်သွားလာလမ်းကြောင်းအလုံးကိုပြန်ပိတ်ပေးတယ်။အ ano mure chene. So aku di bomo kaiche ma wenji nam khan la ga strategic communication line he ma pa le. So ro ai ha ko tu ro me ya ma ga tai chen de tbo ba le. O ti mong khu so de ha ga gao san tat da bo bya. Da me ai ai ne ne de da le ko tu ro
ညာလုံးပြီစိုးမိုးရင်ရနိုင်ဖို့အတွက်စူးစမ်းနေခက်ဖြစ်တယ်လို့အဲ့လိုနားလေမြန်မာတပ်မတော်ရဲ့သတင်းတစ်ပတ်ကြားထိုးစစ်ချက်ကချင်ပြည်နယ်ဗမောခရိုင်မန်စီမြို့နယ်ဂိုက်ထိပ်ကြီးရွာအနီးက KIA ရှေ့တန်းစခန်းတချို့ကို KIA ဘက်ကဖယ်ရှားပေးခဲ့ရပါပြီမယ်လေမြန်မာတပ်မတော်ဘက်ကရေရှည်မှာဒီစခန်းတွေကိုထိန်းနိုင်ဖို့မလွယ်ဘူးလို့လေ KIA ကပြောပါတယ်
ပြောပြောင်းတဲ့ခန်းစစ်ဖြူဟာကိုကျင့်သုံးသွားမယ်လို့လဲပြောခွင့်ရဦးတောင်ခါကပြောပါတယ်။မတ်တင်ဂီတရဲ့စူးစီးတင်ပြချက်ပဲဖြစ်ပါတယ်။အခုတော့သတင်းပတ်စဉ်အစီအစဉ်တွေကိုစာပြီးထုတ်လွှင့်မှုအချိန်ရောက်လာပါပြီ။မတ်ဆူမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်နေပါပြီ။
ကိုသားညိုရဲ့အခုတလောလေး software update တွေဘာတွေလုပ်ဖို့တတိပေးလာတာတို့ရဲ့အချိန်ဆွဲမနေနဲ့အောင်เนาะမြန်မြန်လုပ်လိုက်အောင်။ကျွန်တော်ဒီ iPhone မှာတော့ software update လို့ဖို့ပြောနေပြီဗျ။အချိန်ကမရသေးလို့မလုပ်ပါသေးပါဘူး။လုပ်လိုက်အောင်ကိုသားညိုရဲ့အဲ့ဒါအရေးကြီးတယ်။ပြောရမယ်ဆိုရင် Internet 3 နေသူတိုင်းလည်းသတိထားသင့်တယ်ရှင်။ဒီ
ပြင်သစ်ကသိပ္ပံနဲ့နည်းပညာသုတေသနဌာနတစ်ခုနဲ့ Microsoft သုတေသနဌာနတို့တွေ့ခဲ့ကြရတယ်ဆိုရယ်ဒီအင်တာနက်လုံခြုံရေးဟာကွက်ကိုပြောတာလားဗျ FREAK bug လို့ပြောနေကြတဲ့ဟာလေသိဟုတ်တာပေါ့ရှင်အဲ့ဒီ
freak လုံခြုံရေးဟာကွက်ပဲအရှေ့က factoring attack on RSA export keys တဲ့ internet ကွန်ရက်ထဲမှာဒီအသွားအပြန်ပို့နေကြတဲ့အချက်အလက်တွေလုံခြုံအောင်လုပ်ပေးတဲ့ programmer ဖြစ်နေတဲ့လုံခြုံရေးအားနည်းချက်ဟာကွက်တစ်ခုပေါ့အဲ့ဒီဟာကွက်တစ်ခုကဒီအင်တာနက်သုံးတဲ့သူတွေ website တွေအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်လာနိုင်တယ်ဆိုပြီးတော့IT ဆောင်းပါးတွေကလည်းတတိပေးရေးနေကြတယ်ကိုသားညုံရဲ့အထူးသဖြင့်တော့ဒီ Microsoft ရဲ့ Internet Explorer, Apple ရဲ့ Safari, Google ရဲ့ Chrome, Android browser, တခါဒီ BlackBerry browser စတဲ့ web browser တွေအားလုံးမှာ freak လုံခြုံရေးဟာကွက်တွေရှိနေတာရှင်။အော်အဲ့ဒါကြောင့်မလို့ဒီလုံခြုံပါလေလို့ဆိုတဲ့
Internet ဆက်သွယ်မှုတွေမှာတော့မှာ online တခု hacker တွေအတုံးချတိုက်ခိုက်နိုင်တဲ့အမှားတစ်ခုရှိနေတယ်လို့ Microsoft ကုမ္ပဏီကလုံခြုံရေးသတိထုတ်ပြန်ခဲ့တာဟု ဒီ freak hardware ကအင်တာနက်လုံခြုံမှုကိုဘယ်လောက်ထိခိုက်နေတာလဲရှင်းပြပါအောင်မဆုမြောင်းငယ်ဒီလိုလေးကိုသားညုံရဲ့ကျွန်တော်တို့ကဒီ
internet ဆာမျက်နှာတစ်ခုခုကိုသွားကြည့်ခြင်းနဲ့ဆိုရင်စောစောကပြောတဲ့ web browser တွေကနေတစ်ဆင့်ကိုသွားခြင်းနဲ့ website ရဲ့ link ဆောက်ရိုက်ထည့်ပြီးတော့သွားကြည့်ရတာမလား website link ဆောက်ရိုက်ထည့်လိုက်ပြီဆိုလို့ရှိရင် web browser တွေက computer နဲ့ချိတ်ထားတဲ့ server အသိပေးလိုက်တယ်အဲ့ဒီ computer server တွေကနေမှကိုသွားခြင်းနဲ့ website ရဲ့ server နဲ့သွားချိတ်ပြီးတော့ဆက်သွယ်ပေးတာပါ အဲ့လိုမျိုးဆက်သွယ်ချိတ်ဆက်တဲ့နေရာမှာကိုပေးလိုက်တဲ့အချက်အလက်တွေ internet ကိုရက်ထဲမှာလုံခြုံနေအောင်လို့ encryption program တွေကနေလုပ်ပေးရတယ်အများနားလည်အောင်ပြောရမယ်ဆိုရင်ဥပမာကိုက hello လို့စာရိုက်ပြီးတော့ပို့လိုက်လို့ရှိရင်အဲ့ encryption program တွေကဒီ hello ဆိုတော့ကြားလို့ဖတ်လို့မရအောင်လို့ how are you ဆိုပြီးတော့လည်းဖြစ်ကောင်းဖြစ်နိုင်တယ် 1 2 3 ဆိုပြီးတော့လည်းဖြစ်ကောင်းဖြစ်နိုင်တယ်သူတို့ကဒီစာလုံးတွေကိုဖြတ်ပြီးတော့ပို့ပေးလိုက်တာပါအခုပြဿနာကတော့အဲ့ဒီ encryption software program တော်တော်များများမှာ freak hardware တွေရှိနေတာပါအဲ့တော့ကိုပို့လိုက်တဲ့အချက်လက်တွေကမလုံခြုံတော့ဘဲနဲ့ internet ကိုရက်ထဲမှာသွားနေရင်ဂျားနေဖြတ်ပြီးတော့ခိုးကြည့်ခြင်းတွေကိုကြည့်နိုင်ဖို့လွယ်သွားတယ်တဘောပါ အဲ့ဒါကြောင့်မလို့လူအများသုံးတဲ့ internet explorer safari android web browser တွေမကဘူးဒီ website သန်းနဲ့ချီရဲ့လုံခြုံရေးစိုးရိမ်စရာဖြစ်နေတာကိုစောင်းမားတွေမှာအကြီးအကျယ်ရေးနေကြတာပါဒါနဲ့ဒီစောင်းမားတွေထဲမှာရေးထားတဲ့အတိုင်းဆိုရင်အဲ့ဒီ
freak လုံခြုံရေးဟာကွက်ကအမေရိကန်စိုးရိမ်ရဲ့ကွန်ပျူတာဆော့ဖ်ဝဲဆိုင်ရာမူကြောင့်ဖြစ်ရတယ်ဆိုနောက်ဒီဟာကွက်ရှိနေတာကလည်း 25 နှစ်လောက်ရှိနေပြီတဲ့အဲ့ဒါကိုသူတည်တည်တွေကအခုမှရှာတွေ့သွားတာဆိုပဲဗျဟုတ်ပါတယ်
1990 ပြည့်လွန်နှစ်တွေတုန်းကဒီ American company တွေနိုင်ငံခြားကိုတင်ပို့ရောင်းချတဲ့ software တွေရဲ့လုံခြုံရေးကိုအယမ်းမြင့်မထားရဘူးလို့ပြည်ထောင်စုအစိုးရကထုတ်ပြန်ခဲ့တာပါအကြောင်းကတော့ဒီ American ထောက်လှမ်းရေးဌာနတွေကနိုင်ငံခြားက internet ဆက်သွယ်ရေးတွေကိုစုံစမ်းထောက်လှမ်းနိုင်ဖို့အတွက်ကို software တွေရဲ့ လုံခြုံရေး encryption key တွေကို 512 bits tag ကိုမကျော်ရဘူးလို့သတ်မှတ်ခဲ့ပါတယ် software company တော်တော်များများကဝေဖန်ခဲ့ကြတာကြောင့်ရော IT company ကြီးတွေကကန့်ကွက်ခဲ့တာကြောင့်ပါအဲ့ဒီသတ်မှတ်ချက်ကိုနောက်ပိုင်းမှာတော့ဖျက်သိမ်းခဲ့ပါတယ်ဒါမဲ့လဲ software ထုတ်လုပ်သူတော်တော်များများကဒီအခုချိန်ထိကို လုံခြုံရေးအားနည်းတဲ့ encryption key တွေကိုတုံးနေကြတော့မယ်လို့ USA Today ရဲ့ IT ဆောင်းပါးကရေးပါတယ်။တချို့ web browser တွေ internet server တွေကလည်းလုံခြုံရေးအားနည်းတာကိုလက်ခံနိုင်အောင်လို့ program လုပ်ထားကြသေးပဲလို့ Forbes magazine ကလည်းရေးပါတယ်။အဲ့ဒါကြောင့်လဲ hacker တခိုးတွေအချက်အလက်တွေကိုကြားကနေပြီးတော့လွယ်လွယ်ခိုးယူနိုင်တဲ့အန္တရာယ်ရှိတာကိုစိုးရိမ်နေကြတာပါ
။ software လုံခြုံရေး encryption key တွေကအခုတော့ပို့ပြီးတော့ရှည်လဲလာပြီးပို့ပြီးတော့လည်းခက်ခဲလာပြီးမဟုတ်လားဗျ။အခုဆိုရင် 2048 bit ကစံချိန်တတ်မှတ်ချက်မဟုတ်ဘူးလားဗျ။တခုတော့ရှိရဲ့ဒီလွန်ခဲ့တဲ့အနှစ်20ကျော်လုံးကဆိုရင်တော့ 512 bits ကိုတော့မှအချက်လက်တွေခိုးယူနိုင်ဖို့ခက်ခက်ခဲခဲလုပ်အောင်မှာပဲ။အခုခေတ် hacker တွေကတော့လုံခြုံရေးကိုဘလောက်ပဲအဆင်ပြေပြေလှုပ်ထားလှုပ်ထားရအောင်ခိုးနိုင်ကြပြီမဟုတ်လားဗျ
။ Pennsylvania တက္ကသိုလ်ကသုတေသီတယောက်ကဆိုရင် online ပေါ်မှာဒီဒေါ်လာ100ဝန်းကျင်နဲ့လွယ်လွယ်ကူကူဝယ်လို့ရတဲ့ Amazon Web Service ကိုသုံးပြီးတော့မှ512 bit လုံခြုံရေး key ကို9နာရီခွဲအတွင်းမှာကိုဖော်နိုင်ခဲ့တာကို Forbes Magazine ရဲ့ online ဆောင်းပါးထဲမှာရေးထားပါတယ်။ computer နည်းပညာအကြောင်းတွေကိုအဓိကဖော်ပြတယ်။ pcworld.com ရဲ့ online ဆောင်းပါးမှာဆိုရင်လည်းအများသုံး cloud ဝန်ဆောင်မှုကိုသုံးပြီးတော့မှလွယ်လွယ်ကူကူပဲဒီလုံခြုံရေး key တွေကိုဖော်နိုင်တယ်ဆိုတာကို Princeton တက္ကသိုလ်ကကွန်ပျူတာပါမောက်ခတယောက်ရှင်းပြထားတာကိုလည်းကိုကရှင်းပြထားပါတယ်။
ကျွန်တော်တခုမရှိတာကအခုကျွန်တော်တို့ internet website တွေကိုတွားလို့ရှိရင်တချို့ site တွေက internet browser ရဲ့အရှိမှာတော့ clock ပုံလေးပြထားတယ်။တချို့က S ဆိုတာမျိုးလေးပါတယ်ဆိုရင်အဲ့ဒီ site တွေကလုံခြုံတယ်လို့သတ်မှတ်ထားကြတာမဟုတ်ဘူးလားဗျ
။အခု free ခါခွက်ကစိုးရိမ်စရာကောင်းနေဆိုတော့အဲ့ဒါကြောင့်ပဲပေါ့။သူက computer server တွေတခုနဲ့တခုကြားကလုံခြုံရေး program တွေမှာတွားပြီးတော့ hardware ဖြစ်နေတာ။ computer သုံးတဲ့သူတွေကတော့သူတို့တွားနေတဲ့ internet website တွေကလုံခြုံတယ်လို့ယုံကြည်နေကြမှာပဲ။လုံခြုံမှုမရှိတာမဟုတ်ဘူးရှိတော့ရှိတယ်။ဒါပေမဲ့အားနည်းနေတာဆိုတော့အဲ့ဒီအားနည်းချက်ကိုကြားကနေပြီးတော့အခွင့်ကောင်းယူသွားနိုင်တယ်လို့ Microsoft ကတတိပေးထားလေ
Microsoft Windows 3နဲ့သူတွေ iPhone, iPad, Android Phone နဲ့ Internet 3နဲ့သူတိုင်းမှာ Freak လုံခြုံရေးအားနည်းချက်ရှိနေပြီဆိုတာကတော့ဟုတ်ပါပြီဘယ် website တွေကရော Freak လုံခြုံရေးအားနည်းချက်ရှိမရှိဆိုတာဘယ်လိုမျိုးသိနိုင်မလဲဗျ
သိနိုင်ပါတယ် freakattack.com ဆိုတဲ့ website မှာ freak လုံခြုံရေးဟာခွက်အကြောင်းအသေးစိတ်ဖတ်နိုင်တယ်လို့ဘယ် website တွေအန္တရာယ်ရှိနိုင်တယ်လဲဆိုတဲ့စာရင်းကိုကြည့်လို့ရပါတယ်ထောင်နဲ့ချီတဲ့သူတို့ရဲ့ website စာရင်းတွေအရဆိုလို့ရှိရင် American Express အပါအဝင်ဒီအဓိကဗန်နာရေးငွေကြေးလုပ်ငန်းကြီးတွေလည်းပါတယ်နောက် American ဆိုရဌာနတွေရဲ့ website တော်တော်များများလဲ freak ဟာခွက်တွေရှိနေတယ်ဆိုတာကို IT ဆောင်းပါးတွေထဲမှာရေးကြတယ်လေ Imburo ရဲ့ websiteFBI ရဲ့ website, NSA ထောင်လိုင်းရေးဌာန website တွေတောင်ပါသေးတယ်။ Imburo website နဲ့ FBI website ကတော့လုံခြုံရေးဟာ့ဒ်ဝဲတွေကိုပြင်လိုက်ပါပြီတဲ့
။ဒါဆိုရင်တော့မဆုမြတ်မှုကြီးကျွန်တော်လည်းဒီ iPhone software ကို update လုပ်အောင်မှာပါပဲ
။လုံတဲ့နယ်ကိုတောင်းညုံရဲ့အခု freak ရဲ့လုံခြုံရေးဟာ့ဒ်ဝဲကတော်တော်လေးနဲ့လို့ IT လုပ်ငန်းကြီးတွေကချက်ချင်းဆိုသလိုအရေးတကြီးလုပ်ပြီးတော့ဟာ့ဒ်ဝဲတွေကိုပြင် software update တွေကိုလုပ်ခိုင်းတာပါ။ freak bug တခုတည်းမဟုတ်ပါဘူး။ကိုတုံးနေတဲ့ software တွေမှာ bug fix လုပ်ထားလို့ update လုပ်ပါလို့ပြောလာလို့ရှင်တော့ချက်ချင်းလုပ်လိုက်တာကအန္တရာယ်ကင်းနိုင်ပါရဲ့ရှင
်မဆူမြမွန်အပတ်စဉ်တင်ဆက်နေကြ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါ view ရဲ့စနေညဘက်အစီအစဉ်တွေကိုတောတာရှင်တွေကြားနေရတာပဲဖြစ်ပါတယ်အခုတခါတော့ golden links media ကမညွညွလွင်တင်ဆက်မဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်
မင်္ဂလာပါရှင်ဒီကြက်ဘက်မှာတော့မြန်မာနိုင်ငံရဲ့လူစီကားတဲ့နေရာတိုင်းမှာတွေ့နိုင်ကြတဲ့အခုလိုအရက်ဘီယာဆိုင်တွေနဲ့ပတ်သက်တဲ့သဘောထားအမြင်မတူတာလေးတွေကိုတင်ပြပေးသွားမှာပ
ါရန်ကုန်မြို့တော်ဝိုင်လူစီကားတဲ့နေရာလူနေအိမ်တွေနဲ့လုပ်ငန်းခွင်တွေများများဆဆရှိတဲ့နေရာတိုင်းလူလိုမှာတွေ့မြင်နိုင်တာကတော့ဘီယာအရက်ကိုအမည်ဆုံးဆုံးနေနေနဲ့ရောင်းချနေတဲ့ဆိုင်လေးတွေပဲဖြစ်ပါတယ်နေ့လယ်နေခင်းပိုင်းမှာတိတ်ပြီးစီစီကားကားမတွေ့ရပါပဲ။ညနေရုံစင်းချိန်လုပ်ငန်းခွင်တွေတင်းချိန်လောက်ကဆလို့ညလယ်ပိုင်းလောက်အထိမှာတော့ပလင်းတန်ခွက်တန်ရီမောတန်ငင်းခုန်တန်တွေတချင်းတန်တွေနဲ့စီကားနေတဲ့ဒီဆိုင်လေးတွေကတော့ရန်ကုန်မြို့ရဲ့နေ့စဉ်မြင်တွေ့နိုင်တဲ့မြင်ကွင်းတစ်ခုပဲဖြစ်ပါတယ်။အထူးသဖြင့်မြန်မာပြည်သူလူထုအကြိုက်ဘောလုံးပွဲတွေရှိတဲ့နေ့မှာဆိုရင်တော့ဘီယာအရက်တောက်ရင်ရုံမြင့်တန်ကြားလိုင်းတွေက live ထုတ်လွှင့်တဲ့ဘောလုံးပွဲလာကြည့်သူတွေနဲ့ပိုပြီးစီကားတာကိုတွေ့ရပါတယ်။အဲဒီဆိုင်တွေကရောင်းချတဲ့အကင်အတုံးနဲ့ချက်ပြုတ်ထားတဲ့အမီးအမျိုးမျိုးကိုစားရင်ဘီယာအရက်တောက်ကြတဲ့စားသုံးသူအသက်အရွယ်ကလည်း60ကျော်80ကျော်လူကြီးပိုင်းတွေကစားလို့စေကျော်တဲ့လူငယ်လေးတွေအထိရှိပြီးဟိုးတစ်ချိန်ကဘီယာနဲ့အရက်ကိုလူရှိသူရှိမှတောက်ခဲကြတဲ့အမျိုးသမီးတွေကိုလည်းတွေ့နိုင်ကြပါတယ်။အခုလိုမြန်မာနိုင်ငံမှာလက်ဖက်ရည်ရောင်းတဲ့ဆိုင်တွေလိုအရက်ဘီယာရောင်းတဲ့ဆိုင်ကြီးဆိုင်လေးတွေလွတ်လွတ်လပ်လပ်ဖွင့်လှစ်ရောင်းချလာတာအပေါ်ရန်ကုန်ဒေသခံတွေရဲ့အမြင်ကတော့မတူကြပါဘူး
။ကောင်းတာတော့မကောင်းပါဘူး။တောက်တာ။ဒါပေမဲ့လည်း
မတောက်လို့လည်းမရဘူးရမ်းပင်ပန်းနေသိရမှာဒီမှာလောက်ရတာနေပူကျဲတဲ့မှာလောက်ရတော့အင်ဂျင်ရောက်လို့ရှိရင်အားလေးတောက်သွားမှာနေလို့ထိုင်လို့ရတယ်ပြင်းလူငယ်တွေတောက်တာတော့တောက်စီခြင်းမဟုတ်ဘူးကိုယ့်ဘက်ကိုကိုယ်လုပ်ငန်းနဲ့ရောက်သွားတော့မှကိုယ်ဝင်ဝင်လေးနဲ့ကိုယ်ချစ်ငြိမ်ပြီးတော့တောက်တာလေမျိုးကောင်းပါလေ
ငငယ်လေးအနေနဲ့လဖေးဆိုင်မထိုင်မဲနဲ့ဘီယာစာထိုင်တာတော့မကြိုက်ဘူးကောနော်အမိုက်မှာလည်းမောင်လေးတွေလည်းရှိတယ်လေဒါပေမဲ့အခုတော်တော်များများကတော့ဘီယာဆိုင်တော့ထိုင်နေကြတယ်ဟိုမရောက်ကြလေးတွေတော့မကောက်ဘီယာဆိုင်ဒါမှမဟုတ်သူတို့ကခင်မိတယ်ထင်ကြတာမိန်းကလေးတွေတချို့ပါပါလာတာတွေ့ရပါတယ်အဲ့ဘောအမြင်ပြောမယ်ဆိုရင်တော့မကောက်ဘူးကောနော်မြန်မာမျိုးသမီးအနေနဲ့မြန်မာလူငယ်တွေအနေနဲ့မကောက်ဘူးလို့ထင်ပါတယ်မကြိုက်ပါဘူ
းမကြိုက်ပါဘူးမကြိုက်ပါဘူးဆိုတာ 70% လောက်ကမကြိုက်ပါဘူးအဲ့ဒါဆိုတော့ဒီဘီယာတောက်တယ်ဆိုကျွန်တော်တို့ရဲ့ဗုဒ္ဓဘာသာလိုလေ့ကျင့်ရလဲတားမြစ်တာလေမူလာလို့ရှိရင်လူတွေစိတ်ဆိုရလဲစိုးသွမ်းနေတယ်အဲ့တော့ကျွန်တော်မကြိုက်ပါဘူးဒါပေမဲ့အရာတိုင်းမှာအစိုးနဲ့ကောင်းဆိုတော့တွဲနေလေဒီလိုဘီယာတောက်ချင်းအပြင်လူဆိုင်နေရာမှာထိုင်ရမယ့်တကယ်ချင်းချင်းမိတ်ဆွေတွေစုပြီးတော့စီဝါရေးကြောင်းနေပညာရေးကြောင်းနေဆွေးနွေးလို့ရတယ်အဲ့ဒါလေးကတော့ကောင်းကျိုးပါပဲကျန်တာအနေနဲ့တော့မကြိုက်ပါဘူ
းမကြိုက်ဘူးဘာလို့လဲဆိုတော့လူငယ်တွေကအချင်းစာရိတ္တရဲ့အဲ့လိုဘီယာတောက်ရတဲ့ကြောင့်မဟုတ်ဘူးအချင်းစာရိတ္တရဲ့ပြက်ပြားလာတယ်နောက်ပြီးတော့ငွေရဲ့စိတ်ဓာတ်တွေကလည်းဘယ်လိုခေါ်မလဲဖောက်ပြက်လာတယ်ပေါ့နော်အဲ့လိုအချင်းစာရိတ္တတွေကလည်းပြက်ပြားလာတယ်နောက်ပြီးတော့မလုံတင်နိုင်တဲ့လုံကြီးရဲ့စိတ်တွေကခေယုံချားတွေဖြစ်ကြတယ်ပေါ့နော်လူကောင်းဆုံးရှိအောင်အဲ့လိုမလုံစိတ်အလိုလိုက်မိရယ်လုံတင်တာမလုံတင်တာမစင်စားတော့ပဲနဲ့စိတ်အလိုလိုက်မိရယ်အဲကြောင့်ဘီယာတောက်တာမကောင်းလို့မြင်တယ
်ဘီယာတောက်တဲ့ရင်ကျင်းမှုအရာပေါ့နော်လူကြီးလူငယ်တွေကတော်တော်များသွားကြတယ်ဒါပေမဲ့ဟိုလူကြီးတွေကတော့အလုပ်နဲ့ပတ်သက်တဲ့ကိစ္စမျိုးဆိုဘီယာတန်သွားတယ်အရက်ဆန်သွားတယ်ပေါ့ဒါပေမဲ့ဦးကတော့ဟိုအရက်တောက်လို့တောက်တာမရှိဘူးဘို့ပေမဲ့ဘီယာတော့တစ်ခါတစ်ရံတောက်တယ်ပေါ့နော်ဒီမှာဆိုကျူကောင်းကျိုးဆိုတာကတော့တောက်တဲ့ပုံမှာပဲမူတည်မှာပါအ
ော်ဘီယာဆိုင်လေးထိုင်များလာတာပေါ့နော်ဒီမှာအနေနဲ့လည်းမကြိုက်ပါဘူးဘာလို့လဲဆိုတော့ကျမရဲ့အတွက်လည်းမကောင်းဘူးလို့ပောင်းဝင်းကျင်ကိုလည်းပောင်းဝင်းကျင်ကသူတို့အဲ့လိုအရက်တေဘီယာကြီးတောက်ပြီးလို့ရှင်အာအရက်တေဘီယာကြီးတောက်ပြီးလို့ရှင်ပောင်းဝင်းကျင်ကိုရန်ကားရယ်ပေါ့နော်ရန်ကားရယ်မိန်းကလေးတွေကိုလည်းနှမသားမျိုးကိုကျွေးမစားဘဲနဲ့ပြောတာတွေအပြုမှုတွေနဲ့ပေါ့နော်ဆက်ဆံတာတွေကိုလည်းမကြိုက်တဲ့အတွက်မကြိုက်တဲ့အတွက်ညီမအနေနဲ့ဘီယာတောက်တာကိုလည်းမကြိုက်ပါဘူးဟုတ်
ဆိုတော့ကျွန်တော်တို့ကနေ့တိုင်းလှုပ်လှုပ်ရတော့ဗျာညက်ဘက်ကလေးကြတော့အပန်းဖြေတာလေးပဲရှိရပါဘောနော်အဲ့လိုမျိုးလေးတွေဟောရဒီလိုအချိန်မျိုးလေးပဲအပန်းဖြေပြီးတော့ကျွန်တော်တို့မှပြောရှင်ရတော့ဗျာအဲ့ဒါကြောင့်မလို့တောက်ဖြစ်တာပေါ့ဘယ်လိုပါလဲအဲ့လိုပါပဲ
ဒီလိုမူရစေတဲ့အရက်သေးစာဘယ်တော့ကကဘာပေါ်မှာစပြီးပေါပေါက်ခဲ့တယ်ဆိုတာတိကျတဲ့အထောက်အထားမရှိပေမဲ့တချို့သူတေသီတွေကလူငယ်တဲ့နှစ်ပေါင်းတောင်းချီပြီးကြတဲ့ကကြောက်ခဲ့လူသားတွေရဲ့အတုံးဆောင်တွေမှာဒီလိုမူရစေတဲ့အရေးထည့်တဲ့အတုံးဆောင်တွေတွေ့ရတယ်လို့ဆိုကြသလိုတချို့ကလည်းခရစ်တော်မပေါ်ခင်နှစ်ပေါင်း2000လောက်ကစပြည့်ရေးဆိုတဲ့မူရစေတဲ့အရေးတောက်တုံးကြတာကိုရှာဖွေတွေ့ရှိရတယ်လို့ဆိုပါတယ်ဒီလိုသမိုင်းထောက်ထားမျိုးမျိုးနဲ့ပြောဆိုအငင်းပွားမှုတွေဘလို့ပဲရှိရှိဒီနေ့ကမ္ဘာပေါ်မှာတော့အရွယ်ရောက်ပြီးသူအလုံးရဲ့62ရာခိုင်နှုန်းဟာဘီယာအရက်ဝိုင်စတာတွေကိုတောက်သုံးကြတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကဆိုပါတယ်ကမ္ဘာပေါ်ကအရက်သေးစာတောက်စားမှုအများဆုံးနိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံမပါပေမဲ့လည်းအခုလိုလူစီကားတဲ့နေရာတိုင်းမှာလက်ဖြင့်ဆိုင်တွေအစားအရက်ဆိုင်တွေအစားထိုးဝင်ရောက်လာတာကတော့မတူတာလေးတွေလို့ပြောရမှာပါရှင်ကျမညို့လည်းမ
ဂိုးဒန်လင့်စ်မီဒီယာကမညညို့လွင်တင်ဆက်တဲ့မတူရာလေးတွေအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ် VOA ရထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းညင်နဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာအခုလာမယ့်ရွေးကောက်ပွဲမှာပြည်တွင်းပြည်ပစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုမြန်မာအစိုးရကခွင့်ပြုလိုက်တာနဲ့ပတ်သက်ပြီးမကြခင်ဆွေးနွေးကြမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာနားဆင်ရတော့မှာဖြစ်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အသ တန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။